င်္ဂလိပ်ဒက်ရှ်နိုင်ငံမှာခုတ်လုံးနေတဲ့ရွန်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ပြန်ပို့ရေးကိစ္စတိုးတက်မှုမရှိသလောက်ဖြစ်နေတဲ့အပေါ်စိတ်ပျက်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်နိုလင်းဟေဇယ်အနေနဲ့မြန်မာအချက်အတဲအဖြစ်ရှာရေးသူ့ရဲ့အခန်းကဏ္ဍအတိုင်းအကောင့်ထက်ပေါ်လှုပ်ဆောင်ဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးမာဆုဒ်ဘင်မိုမန်ကဇန်နဝါရီ29ရက်နေ့ပြည်အွန်လိုင်းဆွေးနွေးမှုအတွင်းတိုက်တွန်းခဲ့တယ်လို့ VOA ဘင်္ဂလားဌာနကပြောပါတယ်။ရွန်ဂျာအသုံးလုံးကိုလက်မခံတဲ့မြန်မာအစိုးရဘက်ကတော့ဒီဒုက္ခသည်တွေကိုစိစစ်ပြီးပြန်လက်ခံမယ်လို့ကြေညာပေးထားပါတယ်။ဒါပေမဲ့အခုချိန်ထိဘာတိုးတက်မှုမှမရှိသေးတယ်လို့ဒုက္ခသည်စိတ်ခန်းမှာနေထိုင်တဲ့ရွန်ဂျာတွေဟာအန္တရာယ်ကြီးတဲ့ရေလမ်းကနေမကြာခဏခက်ပြင်းနေကြတာဖြစ်ပါတယ်။ပြီးခဲ့တဲ့လတည်းဘင်္ဂလားဒေ့ရှ်ဒုက္ခသည်စိတ်ခန်းတွေကိုတောရောက်ခဲ့တဲ့မြန်မာနိုင်ငံလူခွင့်ဆိုင်ရာကုလသမဂ္ဂအထူးကော်စလဲ Tom Andrews ကတော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပိုးပြီးကောင်းတဲ့မိဖက်ဖြစ်အောင်လုပ်ပြီးရွန်ဂျာပြည်ထောင်အဖြစ်ရှာရမှာမြန်မာစစ်တပ်ကိုဖိအားပေးဖို့အတွက်ပန်ကြားထားတာပါ။